အခုတပတ်ဆွေးနွေးပွဲစကဝိုင်းမှာပါဝင်ဖို့လို့ဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့လွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်နဲ့တရားရုံးချုပ်ရှေ့နေကြီးဦးစန်းမောင်တို့ဖြစ်ကြပါတယ်။အခု2015ခုနှစ်အတွက်ပထမအ우ဆုံးဒီဆွေးနွေးပွဲစကဝိုင်းမှာပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမှာကြုံတွေ့ခဲ့ကြတဲ့အဖြစ်အပျက်တွေလူမှုရေးစီးပွားရေးနိုင်ငံရေးပညာရေးကဏ္ဍအသီးသီးတွေမှာတိုးတက်မှုဆုပ်ယုပ်မှုစသဖြင့်ဆွေးနွေးတင်ပြသွားပါမယ်။မြန်မာနိုင်ငံအတွက်အရေးအကြီးဆုံးဖြစ်တဲ့ဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးကိစ္စဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်တည်းမှာတော်တော်များများပဲပြောဆိုဆွေးနွေးခဲ့ကြတာတွေကိုကြားခဲ့ကြမှာဖြစ်ပါတယ်။အဲ့တော့ဥပဖုံးမြောင်စပြီးတော့ပြောပါလားခင်ဗျာ
။အဲကျွန်တော်တို့ဒီ2014မှာထူးခြားချက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဆွေးနွေးကြတာပေါ့ဗျာ။အဲ့ဒါထူးခြားပါတယ်။ဒီလိုဆွေးနွေးတဲ့အခါမှာဒီတပ်မတော်ဘက်ကဘာပြောလဲဆိုရှင် CY ပြည်သူတက်ဖို့အတွက်အဲဒီတိုင်းသက်တည်နယ်လို့လုပ်ပတ်ပေးပေးရမယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာဒီတိုင်းသက်တည်နယ်မှာလုပ်ပတ်ဝင်တဲ့အတွက်အဲစီကွာဖုန်းတူတမှုမရှိဘူးပေါ့နော်။ဒါဟုတ်သူတို့ပြင်မယ်လို့သူတို့အဲအဲ့ဘက်ကပဲဇောင်းပေးပြောပါလေ။အဲတော့လူစိတ်ဝင်စားတဲ့၄သုံး၆ခု၅ချက်ကိုစားလို့မဖြစ်ဘူးလို့လေ။အဲဒါသူတို့ကပြောတာပေါ့နော်။အဲဒါနဲ့ကျွန်တော်တကယ်စီးတယ်ကမှတိုင်းပြည်သူတို့တက်ဖို့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ရင်းလာပြင်ပြီးတော့အတိုင်းနဲ့ဒီတယ်လုပ်ပဲကိုပေးဦးမယ်ဖြစ်မလားဆိုမျိုးဆိုတော့ဟိုကြံတွေးကြည့်တဲ့ခါမှာအဲသူတို့ကဘာပြောလဲဆိုတော့တိုင်းနဲ့ဒီနယ်အစိုးရကိုကျွန်တော်တို့ဂျန်နယ်လက်တော်ကိုယ်စားတောင်းဆိုတာတိုင်းနဲ့ဒီနယ်အစိုးရကိုတိုင်းနဲ့ဒီနယ်လွတ်တော်ကိုပဲတာဝန်ခံအောင်တိုင်းနဲ့ဒီနယ်လွတ်တော်ပဲလောက်တင်ောက်တဲ့ဝန်ကြီးချုပ်တွေပဲအဲတိုင်းနဲ့ဒီနယ်မှာအစိုးရတိခန့်တယ်လို့ဆိုပြီးတော့အဲတောင်းနေချက်ကျန်စရာတော့တပ်ပေါ်ကလက်မခံဘူးကြာအဲ့တော့အဲ့ဒီခုကဘာရှင်းတော့မကြီးဖြစ်မှာပေါ့နော်ကျွန်တော်တို့ကတိုင်းနဲ့ဒီနယ်ဆိုတာစီးပွားရေးတို့တဲ့ဖို့အတွက်ဆွမ်းဆောင်လို့ရှိရင်သူတို့ကလွတ်ပတ်ကိုပေးရမယ်ဆိုတော့မှန်တယ်ဒါပေမဲ့သူတို့တာဝန်ခံမှာတိုင်းနဲ့ဒီနယ်လွတ်တော်ကိုတာဝန်ခံမှာအဲမအောင်အဲ့ဒါကိုလာသမဏအုပ်ချုပ်စနစ်ရဲ့အတွက်သမဏဘက်တာဝန်ခံမယ်ဆိုတော့သမဏရဲ့တိုင်းနဲ့ဒီနယ်အုပ်ချုပ်ရဝေးပြအဲ့တော့တိုင်းနဲ့ဒီနယ်အုပ်ချုပ်ရအနီးကရှိတဲ့လက်တော်ရတဲ့တာဝန်ခံမှုအဝေးမှရှိတဲ့သမဏလည်းအသေးစိတ်မသိနိုင်ဘူးဆိုတဲ့အတွက်အဲ့ဒီပေါ့နော်ဒီကျွန်တော်တိုင်းနဲ့ဒီနယ်အစိုးရရဲ့ဒီလောက်ဆောင်ချက်တွေကတိောက်မှုရှိဖို့ဒီလိုတာဝန်ခံမှုကတော့မလွယ်ပါဘူးကြာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲနောက်ပြီးတော့ကျွန်တော်တို့တိုင်းပြည်မှာလူအခွင့်အရေးချိုးဖောက်မှုတွေလူမှုရေးစီးပွားရေးပညာရေးကဏ္ဍတွေမှာလည်းပဲဒီလက်ဟင်းချက်တွေဟာခွက်တွေအများကြီးရှိနေဆိုပြီးတော့ဝေဖန်ထောက်ပြနေတာတွေလည်းကြားနေကြရတာပဲဒါတော့ဆရာဦးစမ်းမောင်အနေနဲ့တော့ဒီပုံမှာဘယ်လိုမြင်လဲခင်ဗျာပြောပါဦ
းကျွန်တော်တို့ခုနကဖွဲ့စည်းပုံပြင်ဆင်ရတော့အားလုံးကြည့်တိုင်းပဲလေကျွန်တော်အများ59စလုံးတော့နော်၄၃၆တော့ကျွန်တော်ပြင်နေတယ်မြူသားဒီမူဖွဲ့ချုပ်ကလည်းကျွန်တော်တို့လက်မှတ်တွေခောက်တဲ့ခါကျတော့၅စမ်းကျော်နော်အဲ့မှာအခုထူးကြတာဟိုစစ်ဘုတယောက်ဘုံမှုတယောက်ကလက်မှတ်တိုးတာအခုသူထောင်ကြသွားတော့ဟုတ်က
ဲ့ဟုတ်ကဲ့
အဲ့တော့ဒီဥစ္စာကမဖြစ်တဲ့ကိစ္စပါဗျာနော်အဲ့ပွဲရုံအချိန်ကဥပဒေကပြင်နေတယ်ဆိုတာကိုကျွန်တော်တို့လက်မှတ်နဲ့ငါးခန်းရှိတယ်အဲ့တော့ကျန်တဲ့လူတွေကဘာပြောမလဲဆိုတာကျတော့တော်စုကဘာပြောလဲဆိုတော့အဲ့ဒါဆိုလို့ကြည့်လို့ရှိရင်မဲဘုတ်ထောင်ကြီးလေးပေါ့ကျန်တဲ့လူပါသိအောင်ဆိုတော့အဲ့တော့ပွဲရုံအချိန်ကဥပဒေကလည်းဥကပြင်ဖို့နေတာကျွန်တော်တို့ကလာမဲ့ဒီ2015ကြာတော့မှနောက်တက်လာမယ့်အစိုးရလက်ထက်မှာကျွန်တော်တို့ဒါကိုစဉ်းစားမယ်လို့ဖြစ်နေတယ်။အဲတော့ဒီ2014မှာကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့နံပါတ်1ပြောချင်တာတော့ပညာရေးပေါ့ဗျာ။မြို့သားပညာရေးဥပဒေကိုကျောင်းသားတွေရောပါရောကန့်ကွက်နေကြတယ်ပေါ့ဒါကိုကျွန်တော်အတည်ပြုရတယ်။အတည်ပြုရတဲ့အခါကျတော့အခုကျောင်းသားတွေကဒါကိုကျွန်တော်ဆန္ဒပြနေတယ်။ဆန္ဒပြပြီးတော့ဒါကမြို့သားလုံးရဲ့အခုလက်ရှိအခြေအနေပေါ့အနာကကျွန်တော်တို့လူငယ်တွေအတွက်ကတော့ဒါကျွန်တော်သိအရေးကြီးတဲ့ဥပဒေကျွန်တော်ဖြစ်နေတယ်။ကျောင်းသားသမဂ္ဂလည်းအခုပြပေါင်း60ကျွန်တော်စိန်ခေါ်ရတယ်ကျွန်တော်တို့ကြည့်ရတာကဒီပညာရေးဥပဒေကိုပြန်ပြီးတော့ပြင်ဆင်တဲ့သဘောမရှိဘူးเนาะအဲ့တော့အဲ့ဒီဥစားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုက်ပြီးမှကြံစည်ကျွန်တော်တို့အများကြီးကျွန်တော်တို့ပေါ်ဖို့ကြောင်းရှိတယ်တရားရေးနဲ့ကျွန်တော်တို့ပတ်သက်ပြီးတော့ကြည့်နေမှာဆိုလို့ရှိလို့ရှင်လဲလက်ဘရောင်းတောင်ကိစ္စမှာဖြည့်ရှင်းမှုဖြည့်ရှင်းနေရအခုနောက်ဆုံးဒေါက်ကင်ဝင်းကျွန်တော်တို့တွေ့ရတယ်တွေ့ရတဲ့အခါကျတော့ဒီအရင်အင်္ဂလိပ်လက်ထက်တွေကနေပြီးတော့ကျွန်တော်တို့ပြိပက်ကဖြည့်ရှင်းဆိုပြီးတော့ဒါကျွန်တော်တို့လက်ထက်က blue order လို့ဆိုခင်တရားစီတွေကအားထားတယ်ကံတဲ့သူညက်ကမအောင်မှာပေါ့လေသူရဲ့ဒီအမေအနာအောင်မှာတက်တာခုကကျွန်တော်လှုပ်ရှားမှာအဲလှုပ်ရှားမှာဆိုတော့ဦးရရေတက်ဖို့ဒီတိုင်းကျွန်တော်လှွတ်ထားတယ်လှွတ်ထားတဲ့ခါကျတော့ကြီးရဆိုင်နဲ့ကျွန်တော်ပြိကဖြစ်ပြီးတော့နောက်ပိတ်ဆုံးဒေါက်ခင်ဝင်ဆုံးရှုံးသွားတယ်အဲ့လိုပဲကျယ်မြောမြွနဲ့အတွင်းမှာလည်းချစ်တက်ကနေတော့ဖမ်းတဲ့အတွင်းမှာနှိမ့်ဆက်တပ်ပြတ်ချင်းလို့ယူဆခါရတဲ့ဒရင်တော့ကိုပါကြီးအမှုကိစ္စနော်အဲဒီကိစ္စဆိုလို့ရှင်လေကုလောင်ကမြို့သားလူခွင့်ကော်မရှင်ကဒီဆုံးရစီစီပြီးတော့အဖြေဘာမှမပြီးပဲနဲ့နောက်ပြီးဆုံးကျွန်တော်တို့တော့ရပ်ပက်လောက်မှာစီစီတင်နေဆိုပြီးတော့ထောက်ခံရပေးတာလောက်ပဲကျွန်တော်တို့ရှိတယ်။ဒီကျူးကျော်တယ်ဆိုတော့အိနေရာတွေလည်းကျွန်တော်အတင်းဝင်ဖြစ်ဆိုတော့ကြတယ်။တရားဥပဒေစိုးမှုရမရှိဘူး။အဲကျွန်တော်တို့တရားဥပဒေမှာအခုတော့ဘယ်သူပဲကျူးကျော်ကျူးလာဘယ်သူမျိုးပဲကျူးကျော်ကျူးကျော်ကျွန်တော်တို့ဒါတရားအောင်သွားရမယ်။ဟိုတရားအောင်သွားလို့ရှိလို့ရှိရင်ကြားတယ်ဆိုပြီးတော့အခုတော့အဲ့ဒီကုမ္ပဏီကနေပြီးတော့ရောင်းမှာဆိုလို့ရှိရင်ဧက160လားမတော်အဲ့ဒီမှာကျွန်တော်တို့အင်ဂျင်2300ကိုကျွန်တော်တို့ဝင်ပြီးတော့တခါလေဟိုအကျန်းဖက်ပြီးတော့ကျွန်တော်ဖြတ်ဆိုတော့ဒီဥစ္စာကဘာပြောလဲဆိုတော့တရားဥပဒေစိုးမှုရေးက တော်တော်လေးကိုကျွန်တော်တို့ပြင်းမဲ့တဲ့သဘောဖြစ်နေတယ်နော်ဒါပေမဲ့တစ်ခုရှိတာကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မှာ2014ခုနှစ်နိစံက14နှစ်အရွယ်စိတ်ဝင်စားရှင်လေးပေါ့နော်တိုင်းလေးကိုတတားကောင်းဘူဘွားနေပြီးတော့ရိုက်နေပြီးတော့ခြုံနေဆွဲတင်းပြီးတော့အဓမ္မပြုကျင်တယ်ပြရပဲထောင်လွဲပြီးတော့2013နှစ်ချပေးလိုက်တယ်စစ်တရားရုံးကလည်းကျွန်တော်သူ့ကိုထောင်တင်းနှစ်ချရတယ်ဒီဥစားကတော့ဟိုရှေ့ရပါးရအမှုတစ်ခုပေါ့အမမျိုးကြီးဘွဲ့ချုပ်ကလည်းစူရီးတဲ့မှတ်တမ်းတွေက2010ခုနှစ်ကစပြီးတော့အစိုးရစစ်သားတွေကမျိုးပြည်တရားကြိုးမတရားကျင့်ကြံခဲ့တယ်။အကျင့်ကြံခဲ့တဲ့မျိုးရင်းတဝက်နိဗ္ဗာန်လဲအုပ်စုလိုက်မတရားကျင့်ခံရတာဖြစ်ပြီးတော့မရေမှုအများစုကတော့ကချင်နဲ့ရှမ်းပြည်နယ်ဘက်မှာဖြစ်သွားတယ်လို့ပြောတယ်။ဒီကိစ္စတွေကလည်းတော်တော်များများအကြောင်းကြောင်းကြောင့်ကျွန်တော်တို့အဖြေမပေါ်ဘူး။စိန်ခေါ်မှုတစ်ခုကပါလဲစစ်ပဆိုင်တရားရုံးကကာကွယ်ရေးဝန်ကြီးဌာနနဲ့တပ်မတော်ကစစ်တီအရာရှိကျူးလွန်တဲ့အမှုကိစ္စများများကိုတရားစီရင်မှုရှိနေတယ်။အဲကာကွယ်ရေးဦးစီးရဲ့အဆုံးပြတ်ကနောက်ဆုံးအပြီးပြတ်ဆိုပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံနာပြတ်ဆန်းလာတယ်။ဒီဘက်ကဒီစစ်ပဆိုင်ပုံကိုဒီပေါ့လေကျွန်တော်တို့ဒီလိုကနမှုကိစ္စကျူးလွန်တယ်။ကျူးလွန်တဲ့အခါကျတော့ဒီတရားဥပဒေစိုးမိုးရေးကိုစစ်ပတရားစီရင်စနစ်ကနေပြီးတော့ချိန်ကျပြီးတော့စိန်ခေါ်နေတာကျွန်တော်တို့ဒါတွေ့ရတယ်။ဒီတရားရုံးနေမှာကြည့်ပဲဆိုလို့ရှိရင်လက်သမားတွေကိုကျွန်တော်449 429နဲ့တရားဆိုတာဥပမာကျွန်တော်တထုံဝင်သွားတယ်။တထုံမှာဆိုလက်သမားတွေကမှကဲမြူးသားကြီးတွေဘာမှမသိညမမသိသူတို့ကနတရားဆွဲခံနေရတယ်။တရားဆွဲခံနေရပါလေဆိုတော့သူတို့မြို့မှာသူတို့နေထိုင်နေကျူးလွန်နေဒါတွေကဥနောဥစ္စာဖြစ်တယ်။ပြီးခဲ့တဲ့ဒီရက်ကပိုင်းကလည်းအသက်84နှစ်ရှိတဲ့အမျိုးသားအိတ်တယောက်တူပိုင်မျိုးမှသူတဲဆောက်ပြီးနေတာစီပင်သားရုံးမှဆိုပြီးတော့ကျွန်တော်နေပြီးတော့မှထောင်တလချရတယ်။အဲ့တော့ဘာဖြစ်လဲဆိုတော့ကကြတော့တရားစီရင်ရေးကရပ်ဖက်လက်အောင်မှဖြစ်နေတယ်။နောက်ခရူနေတွေကနေပြီးတော့ကပတ်စံတွေပေးပြီးတော့ဥမာရဲတွေကိုခိုင်းတယ်ဝင်ဖြတ်တယ်ပါညာပေါ့လေလူမိုက်တွေမွေးပြီးတော့ဖြစ်တဲ့ကကြရဲတွေအကာအကွယ်ကမပေးမဲနဲ့ပေါ့လေဝင်ဖြတ်တာပေါ့အခုကျွန်တော်တို့ခုနောက်ဆုံးကျွန်တော်တို့ဒီမှာအခုမှဆိုလို့ကြည့်လို့ရှင်ဒေါ်စုလာတယ်ဒေါ်စုလာတဲ့အခါကျတော့တဲဖို့ခိုးဖို့ပေါ့ဖို့ပြောဖို့နေရာတွေပါညာအကုန်လုံးကတ်တက်ကျွန်တော်တို့လုပ်တယ်ချီမောပြားဘက်မှာသူကဥရှိမလာတော့နေရာကောင်းပေးပြီးတော့ဒေါ်စုလာတဲ့အခါကျတော့အဲဒီဘိမှန်နောက်ဖေးဘက်မှာပေးတယ်အဲဒါတွေကဘာလဲဆိုတော့နိုင်ငံရေးရောလူမှုရေးရောတရားရေးရောအားလုံးကျွန်တော်တို့ဖိနှိပ်ခံရဖြစ်တယ်ဒီလူတွေကျွန်တော်ခါးသီးတဲ့လူ့ကြုံနေမှာကျွန်တော်တို့
ဟုတ်ဟုတ်ကဲ့ခင်ဗျအဲ့တော့ခုနကဥပုံမြောင်တကပြန်ပြီးတော့ဆက်မေးပြဆိုခင်ဗျစောစောကတော့နိုင်ငံရေးကဏ္ဍနဲ့ပတ်သက်လို့ပြောသွားတာရှိတာပေါ့နော်နောက်အပြင်ကျွန်တော်လူမှုရေးကဏ္ဍမှာစီးပွားရေးကဏ္ဍမှာလည်းပဲဆိုတာဆက်ယုံနေမှာအလုပ်သမားတွေစာနာပြတာဓာတ်တွေခုနကဥစားမောင်ပြောသွားလို့ပဲလက်ပရောင်းကိစ္စမြေသိမ်းရာသိမ်းကိစ္စတွေကြောင့်မလို့စာနာပြတာတွေနိုင်ငံအနှံ့မှာစာနာပြပွဲတွေဖြစ်ပွားနေကြတာလည်းအများကြီးပဲအဲ့တော့ဓာတ်တွေကိုပြေလည်အောင်ဖြေရှင်းဖို့လို့အစိုးရအနေနဲ့လွှတ်တော်အနေနဲ့ရောဘာတွေများလှုပ်ဆောင်ပေးခဲ့လဲဘာတွေလှုပ်ဆောင်တင်တယ်လို့ရောယူဆလဲဆက်ပြီးတော့ပြောပါအောင်ခင်ဗျဟိ
ုကျွန်တော်တို့ကတော့ဒီညနေကစာနာပြရေးဥလာဥတွေကျွန်တော်ယူဆရမှာအဓိကစံဒူပြကစာနာဖော်ယူဖို့ထင်ရဦးရသူ့ကိုစာနာပြကိုဒီမှာစာနာပြကိုရှိတယ်ဥစ္စာလာဒါပေမဲ့သူကငြိမ်းချမ်းသာဆန္ဒပြမှုလို့ဖြစ်တယ်ဆိုရင်ကျွန်တော်တို့ခွင့်ပြုပေးရမှာပေါ့တော့ဒါပေမဲ့ဗမာပြည်ကြီးမှာလက်ရှိချိန်မှာဒီဒီဆန္ဒပြဝယ်လို့မယ်ငြိမ်းချမ်းလာဟိုငြိမ်းချမ်းမှုတော့ပါတယ်အများသူကတော့အနောက်ချက်မဖြစ်ဘူးဆိုတာလည်းပါတယ်အများသူကမသိကြဘူးဆိုတာလည်းပါတယ်ဒါပေမဲ့ဒီဆန္ဒပြဝယ်ကအစိုးရကဂုဏ်သိက္ခာထိခိုက်ရင်သူတို့ခွင့်ပြုတော့ခွင့်ပြုတော့ဆိုချင်အဲ့ဒါကိုပြအဲ့ဒါကိုပြပြအောင်ပြရင်ဖမ်းမယ်စီးမယ်ပေါ့နော်ဥပမာကျွန်တော်တောင်းခလာမှာပြီးခဲ့တဲ့လတည်းမှာကိုကိုကြီးတို့အဖွဲ့ရဲ့လားဒီကျွန်တော်ပန်းချက်ကိစ္စဆန္ဒပြတယ်ကျွန်တော်ဖွားကျွန်တော်အနည်းကဖွားကြည့်တော့သူတို့ပြတာငြင်းငြင်းကြဲကြဲပဲဘသူမှလည်းလာပြူစူမလုပ်ပါဘူးဟုတ်ကဲ့ဒါပေမဲ့ဒီနေရာကိုတို့ခွင့်ပြုဘာလို့လဲဆိုတော့ဒီဆန္ဒပြဝင်ရအစိုးရကိုယ်စိတ်ကထိခိုက်မယ်ဆိုတဲ့အတွက်တို့ခွင့်ပြုတာအဲ့တော့ဒီအစိုးရကိုယ်တိုင်ကဒီဥပဒေကိုလိုလိုလိုတုံးနေတာကြကျွန်တော်တို့ကလက်တွတ်တော်ဆွဲတဲ့ငြင်းငြင်းကဆန္ဒပြရေးဥပဒေဟာအဲ့ဒါငြင်းငြင်းဆန္ဒပြဖို့အချက်ဆိုရင်ပိုင်ခွင့်ကိုပြုရမှာဒါပေမဲ့ဟိုမျိုးနဲ့အုပ်ချုပ်ရခွင့်ပြုဘူးအယူခံတိုက်ရင်လည်းခွင့်ပြုရမှာမဟုတ်ဘူးပေါ့နော်အဲ့တော့အစိုးရကိုယ်တိုင်ကဥပဒေကိုလိုလိုတုံးနေတာကြအဲ့တော့ဒီနေ့သတင်းစာတွေမှာဆိုလို့ရှိရင်အစိုးရကိုထောက်ခံတဲ့သူတို့ဆက်နေပွင့်တယ်လို့ချိန်နေပြီလို့ရှိရင်အဲ့ဒါကိုကျတော့သူကဆန္ဒပြခဲ့တာကိုကျတော့တခဏခဏသတင်းစာတွေမှာပေါ်ပြတယ်အဲ့တော့ဆန္ဒပြခြင်းသူတောင်မှအစိုးရကိုယ်တိုင်ကထိခဲ့တဲ့ဆန္ဒပြဝင်နေအစိုးရကိုယ်တိုင်နဲ့ဆန္ဒပြဝင်နေစားတယ်အခုရင်းပြန်လည်းမတူပြမှုပြအ
ဲ့ဒါကြောင့်မလို့ဒီနိုင်ငံရေးကိကပို့ရပြောနေတာပေါ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးရရှေ့ကိုတိုးမလာဘဲနဲ့နောက်ကိုပြန်ပြီးတော့စုပ်နေပြီလို့ပြောနေဝေဖန်နေကြတာလည်းဖြစ်ပါတယ်ဒီလိုဆန္ဒပြပွဲတွေမှာ
အဓိကအစိုးရဆိုတာကိုယ့်ကိုဟလာကိုယ့်အမားရင်းချက်ချွေးချက်ကိုလည်းသူလည်းရင်ဆိုင်နိုင်ရမှာပေါ့နော်အစိုးရကလည်းသူ့အားနည်းချက်ကိုထောက်ပြတဲ့ပြည်သူကိုသူရင်ဆိုင်နိုင်တယ်ဘူးအဲ့တတိယခရစ်ရင်ရှိသေးပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ပြောပါအောင်ခင်ဗျအဲ့တော့ဦးစံမော်ဒီဆန္ဒပြပွဲတွေကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်ပါလဲ
အခုကျွန်တော်တို့နောက်ဆုံးပေါ့လေဒီတရုတ်တန်ဝန်ရှိမှာဒေါ်နော်ဦးလာရဲ့ကျွန်တော်တို့ခုနကပါလေအဲနောက်တယောက်ပဲလေ၃ဟောင်းလာမီကျွန်တော်တို့ဆန္ဒပြဒီမှာတရားရေးရှုတော့ကဘာကြည့်ကျင်လဲဆိုတဲ့ခါကျတော့ဒေါ်နော်ဦးလာရအဲ့ဒီကျွန်တော်တို့ရုံးထုတ်တဲ့နေ့မှာ အများပြည်သူကိုအဲ့ဒီတရားဥပဒေဝင်ဝင်ပြုမပြုတဲ့အခါကျတော့ဒေါ်နော်ဟောလာကအဲ့ဒီအဲတရားရုံးရဲ့အပေါက်ဝရှေ့မှာသူကလှဲချပြီးတော့ဆန္ဒပြလိုက်တယ်။အဲဒါကဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့ပြည်မှုဆန်ဥတွေပုံမှန်စက်ထုံးပေါ့လေ352ရမှာကဒီလိုကိစ္စမျိုးနဲ့ပတ်သက်လို့ရှိလို့ရှိလို့ရှင်ကတ်တမှုမှာတပါကျွန်တော်တို့ public ပေါ့လေ။နော်ကျွန်တော်တို့ကတော့ open court ဖြစ်ရမှာ။ open court ဆိုတာကျွန်တော်စပြီးတော့ဒီရမန်ယူကစပြီးတော့နောက်ပြီးဆိုအပြစ်ပေးတဲ့အထိပေါ့နော်။အဲ့ဒါအများပြည်သူရှေ့မှာလိုရမှာ။အခုကကြတော့အဲ့ဒါမလုပ်တဲ့အတွက်ကျွန်တော်တို့ဒေါ်နုံလာဒီမှာဆရာပြတဲ့ခါကျတော့အခုကျွန်တော်တို့တွေ့ရနောက်နှစ်ယောက်သုံးယောက်ပဲကိုကျွန်တော်တို့ကပုတ်ထိပုတ်ပါတက်ပြီးတော့လေးဦးတော့တက်ပြီးတော့အချုပ်တည်းထည့်တယ်အဲ့တော့တရားရုံးမှာလည်းဖြစ်နေလဲဆိုတော့ခါကျတော့ကျွန်တော်တို့အခုကျွန်တော်စာတမ်းလေးတစ်ခုပြုစုဖို့ကျွန်တော်ရှောက်ပြီးတော့လေ့လာတဲ့ခါကျတော့တရားရုံးနေမှာကျွန်တော်တို့ open court ဆိုတာမရှိတော့လောဖြစ်အခုလို့ကျွန်တော်စဉ်းနေတဲ့ခါကျတတ်ထားတယ်အထဲမှာတရားသူကြီးကဖြစ်နေတယ်ဝင်းရင်လို့ကြည့်လို့ရှိရင်ကနာစေရင်နဲ့တရားသူကြီးကုမချက်ဝင်ရမှာအများပြည်သားကျွန်တော်ဟိုဝင်လို့ရတယ်အဲအထူးသဖြင့်ကျွန်တော်တို့ကဇာနယ်ဇင်းနေဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့အင်ဒိုနီးရှားလိုဘာလို့မှာဆိုလို့ရှိရင်ဒီကမီဒီယာကော်နာဆိုတာပေးထားတယ်ပေးထားပြီးတော့မီဒီယာကော်နာကနေတော့တပ်ပွင့်ရတာဘာလို့လုံးနိုင်တယ်အများပြည်သူဆိုလို့ရှိရင်နောက်ကနေတော့တယ်လီဖုန်းနဲ့ဘာနဲ့ကျွန်တော်တို့ဘာကင်မရာနဲ့ကျွန်တော်တို့ရိုက်လို့ရတယ်အခုကကျွန်တော်တို့ဒီ open court ဆိုတာကိုမရှိတော့ဘူးကျွန်တော်တို့352ရနောက်ပွဲကြီးပုံအချိန်ကဦးလေ19မှာလဲကျွန်တော်တို့ကဒီဥစ္စာအများပြည်သူရှိမှာတရားစီရင်ရမယ်ဆိုတာပါတယ်အဲ့တော့တရားရုံးကဘာဖြစ်နေလဲဆိုတဲ့အခါကျတော့မြက်ကွယ်မှာစစ်လို့ဖြစ်နေအလိုအမှုတိုင်းလိုတက်တက်ချက်မှာတပါးတရားမှုများကို open ကိုဆက်ရမယ်ဆိုတဲ့အဓိပ္ပာယ်ပြောင်းတယ်ပြောင်းနေတဲ့အခါကျတော့တရားသူကြီးကအထက်မှာစီရင်တဲ့အခါမှာအင်ကင်မရာပေါ့လေအထက်မှာစီရင်တဲ့အခါကျတော့ကျွန်တော်လူတွေကဘာမှသိခွင့်မရအောင်အဲ့ဒီဥစ္စာကိုဒီစောင့်ကြည့်ဖို့တကူလုပ်တော့ခါကျတော့လည်းဟိုတရားရုံးကဥညင်းလာတာကိုကျွန်တော်ကန့်ကွက်တယ်ဒါဥပဒေရှိလားပါညာပေါ့လေဒီဘောကျွန်တော်ပြောတယ်အဲ့တော့ဒီဥစ္စာကပြောမယ်ဆိုလို့ရှိရင်ဥပဒေရှိနေ352ကကျွန်တော်ကပွဲလို့အခြေခံဥပဒေအရကိုပူပုံမြအောင်ပြောလို့ပေါ့ဆိုတာပွဲလို့အခြေခံဥပဒေမှာကကျွန်တော်တို့လွတ်စွာပြောဆိုခွင့်ပါညာပေါ့လေဒါတွေကျွန်တော်တို့ပေးထားတယ်ပေးထားမယ်အခုဒီကနေတော့ကစီတန်းလမ်းမျိုးဥပဒေပုံမှန်16-19နဲ့ပြန်ပြီးတော့ကန့်တတ်ထားတယ်နောက်ပြီးတော့တခါကျွန်တော်တို့လွတ်တော်မှာတက်ထားလိုက်တဲ့ဥပဒေကိုနောက်ကနေတော့ကျွန်တော်တို့နိုင်ငံတော်သမ္မတနဲ့နည်းဥပဒေကျွန်တော်လိုက်သက်ဆိုင်ဝန်ကြီးဌာနတွေကအခုပအောင်ကြီးဥပဒေပအောင်ကြီးကျွန်တော်ရေးဥပဒေတဲ့ပတ်သက်လို့ကျွန်တော်ဥပဒေဒီကုနာဒီကျွန်တော်မထွက်သေးဘူးကျွန်တော်တို့နည်းဥပဒေမတက်တဲ့အခါကျဆက်ပြီးတော့ကျွန်တော်တို့အလုပ်လုပ်မရဘူး။အဲပြည်ရင်းရင်းနှီးမှုမြို့တော်မှာဒီတိုင်းပဲကျွန်တော်နောက်ကနေဦးတွေမလိုက်နိုင်ဘူး။ဘုံကျွန်တော်တို့ဒုက္ခဖြစ်နေတယ်ကွ။အဲ့ဒီတိုင်းမှာကျွန်တော်ကတော့အနည်းဆုံးလာတာလာတာအခုတည်းကျွန်တော်ထွက်မလာဘူး။ကိုတော်ကကပြောတော့မှကနှစ်လတည်းထွက်မယ်ဆိုတော့ပြောရတာသူကဦးရှင်မန်းပြောတာဒီကိစ္စကိုမြန်မြန်လုပ်ဖို့ကျွန်တော်တို့တိုက်တွန်းနေတယ်။အဲ့တော့ကျွန်တော်ကမှမလဲဆိုခါကျဖွဲ့စည်းပုံမှာရှိတယ်တကယ်ကြကြပြည်သူကမခံစားဘူး။မကားကားတော့ခကြဆန္ဒပြတဲ့ခါကျတော့လေပုတ်တိပုတ်မှတက်ပြီးတော့အကုန်လုံးဖမ်းတယ်အဲ့တော့ဒါနဲ့ပတ်သက်လို့11 media ဟိုဒေါက်တာတတ်တုကပြောတယ်ကျွန်တော်တို့အရင်ခေတ်ကတော့ကျွန်တော်တို့ထောက်လိုင်းရတာသုံးချပြီးတော့နိုင်ငံရေးသမားတွေဖိနေတယ်အခုကျတော့တရားရုံးကကုနာတရားသူကြီးတို့အစိုးရရှိနေတို့ဟာရဲတို့ကိုတုံးပြီးတော့ပြည်သူကိုဖိနေတယ်တကယ်ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့ဗမာနိုင်ငံမှာတရားစီရင်နဲ့ပတ်သက်ပြီးတော့ကုနာဥပဒေစိုးမိုးရမရှိတော့ဘူးကျွန်တော်တို့ဖိနေတယ်
ဟုတ
်ကဲ့ okay. ။ရှင်တော်ကြားလေးကြားလေးပြည်သူတွေကခံစားရရတယ်။ဟိုလေသမားတွေဆိုလို့ရှိရင်အမှုပေါင်းမြောက်များစွာထောင်ကြတဲ့လူတွေပဲ။လေးလက်ခွန်စားကျွန်တော်တို့ကတော့တသက်လုံးကျွန်တော်တို့တရားဥပဒေထောင်ကြတာမဟုတ်ကျူးကျော်မှု။ဒါလောက်ရရင်ကျွန်တော်ပြီးတာပဲ။အခုကတလုံးမဟုတ်ဘူး။ဒီတရားဥပဒေကိုအသုံးချပြီးတော့ကျွန်တော်ကလေသမားတွေအလုပ်သမားတွေအဲကျောင်းသားတွေအကုန်လုံးပုတ်ကြည့်ပုတ်ဖတ်ကျွန်တော်တို့တတ်တယ်။ကျွန်တော်တို့နိုင်ငံလည်းဟိုကမ္ဘာမျက်နှာစာမှာနိုင်ငံတကာကျွန်တော်တို့ကတော့အပြည်ဆိုင်ရာတရားဥပဒေစံနှုန်းနဲ့ကြည့်လို့ရှိရင်တော်တော်ကြီးကိုကျွန်တော်တို့ကြားတယ်။အဲ့ဘာလဲလို့ကကြဒီဘက်ကဒီမိုကရေစီတွားရရှိတယ်မယ်လို့ရင်သူကရှိတယ်တော့လိုက်ပိတ်တယ်အခုပါဘယ်လိုဖြစ်နေလဲဆိုခါကြတော့မြန်မာနိုင်ငံရဲ့ကတော့ဒီမိုကရေစီအရေးအားရှိသွားမလို့တွားတယ်ကိုတန်လန်းဆုံတယ်အခုကအဲ့လိုဖြစ်နေ
ဟုတ်ပါက
ဲ့ဟုတ်ဥစားမဟုတ်ကဲ့ဒါလည်းဘာဖြစ်မယ်ဆိုတာကျွန်တော်တို့ဘယ်တော့မှမြင်ရမလို့မရသေးပါဘူး
ဟုတ်ကဲ့အဲ့တော့ခုနဥစားမအခုပြောနေလို့ပေါ့နော်2015အတွက်ကိုလည်းပဲအခုကြိုပြီးတော့ဟိုမှန်းဆနေကြတာပေါ့2015မှာဒီရွေးကောက်ပွဲကျင်းပပြုလုပ်မဲ့ကိစ္စဟာအခုတည်းအောင်မရှင်းမရှင်းသိုးလို့တွေဖြစ်နေတယ်မကျေနပ်မှုတွေတော့ပြောတာဝေဖန်ပြစ်စင်တာနေအကုန်လုံးမျိုးစုံကြရနေဒီလာမဲ့2015ခုနှစ်အတွက်လည်းပဲကျွန်တော်တို့မျှော်မှန်းစရာကဘာရှိမလဲဒီရွေးကောက်ပွဲကတရားမျှတပြီးတော့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မလားမဖြစ်ဘူးလားဆိုအကုန်လုံးကအာယုံဆိုင်ကြည့်နေကြတာပဲအဲ့တော့လွတ်တော်တွင်ကလှုပ်ရှားမှုတွေနဲ့ပတ်သက်လို့လည်းဥပုံမြောင်တို့ကတော့ပို့ပြီးတော့သိမှာပေါ့လေဒီလွတ်တော်တွင်မှာကလွတ်လပ်မှုဘယ်လောက်ရှိသလဲလွတ်တော်ကိုယ်စားလှယ်အနေနဲ့လွတ်လွတ်လပ်လပ်နဲ့ပြောဆိုဝေဖန်နိုင်တဲ့အခြေအနေရှိသလားကိုယ်စားလှယ်ရဲ့အကြံပေးချက်တွေကိုဌာနဆိုင်ရာမလုပ်ဘူးဆိုတာလည်းပဲကျွန်တော်တို့ပြောဆိုတန်နေကြားနေရတယ်အဲ့တော့ပြောပါအောင်ခင်ဗျာဥပုံမြောင်ရဲ့အမြင်တွေဆက်ပြီးတော့ကြားပါရစေ
ဟိုကျွန်တော်မဲဆန္ဒနေပေါ့နော်တခုပြည့်တဲ့ရန်ကိမှာ
ကျွန်တော်တို့လွန်ခဲ့တဲ့နှစ်ပေါင်း20လောက်က20ကျော်လာနေပြီးတော့တပ်မတော်ထောင်တိုင်းကြီးကနေပြီးတော့ညီတစ်ခွက်ကိုဝယ်ပြီးတော့ပြန်ဆောက်နေကြတဲ့လူရှိမိသားစုလူရှိတယ်။အဲ့ဒါကိုဟိုတယ်ကြီးဝန်ကြီးဌာနနောက်မှရောက်တဲ့ဟိုတယ်ကြီးဘီဝန်ကြီးဌာနသူတို့အိမ်ကနေတင်းဆွဲထုတ်ပြီးတော့တင်းဆွဲထုတ်တော့ဘုံကြီးတွေနေပါရင်လည်းပြိပကပုံစံဖြစ်သွားတာဟုတ်။အဲ့ဒီကိစ္စကိုကျွန်တော်တင်ပြရတယ်။တင်ပြတဲ့အခါကျတော့ကျွန်တော်ကလွှတ်တော်မှာတစ်ဆင့်မေးတယ်ဒီတစ်ခါကျတော့ဒီအစိုးရအဖွဲ့ဘောဒီအစိုးရအဖွဲ့ဒီလိုအကြမ်းဖက်လုပ်ကြတဲ့ပတ်သက်တဲ့ခါမျိုးလွတ်တော်မှာကျွန်တော်မေးတဲ့ခါကျတော့စစ်တော်မေးဖို့အမေးခံမေးခွင့်မရဘူးမရခွင့်နဲ့ကော်မတီကလည်းရှင်းတယ်ပေါ့နော်အဲ့တော့အစိုးရဒီကျွန်တော်တို့လွတ်တော်ဒီမှာလည်းဒီအစိုးရအဖွဲ့ရဲ့ဒီလုပ်ကကိန်းနာတွေခြေလက်တဲ့လုပ်ကတွေကျွန်တော်ကတိချတ်တက်နေတာပေါ့နော်ဒါပေမဲ့ချတ်တက်ကိုမရခဲ့ဘူးနောက်ပြီးတော့တချို့မေးခွန်းမှာဘာသာရေးနဲ့ဆိုင်တဲ့မေးခွန်းတွေနောက်ထီးနေပတ်သက်တဲ့မေးခွန်းတွေလည်းတန်းတက်ခံပါလေအဲဆိုရတဲ့ဘုရားတော့ဒီလွတ်တော်မှာဒီနဲ့ဆိုရဆိုပါလေဒီအစိုးရအဖွဲ့တွေကထိခိုက်ဆိုရဘုံသိက္ခာထိခိုက်တယ်ဆိုမသိမလွယ်ဘူးပေါ့နော်အစိုးရဘုံသိက္ခာကိုအဲမထိခိုက်ဘူးအဲ့ဒါယူကိုလမ်းတောင်းမယ်ဆေးရဆေးရုံတောင်းမယ်ကျောင်းတောင်းမယ်ဆိုလို့ချင်းတော့အဲ့လောက်စီမဖြစ်နေတာပေါ့နော်လွတ်တော်ကလည်းဟလာဟိုနောက်ပြီးတော့ကျွန်တော်ဖွေးပြီးတော့ကျွန်တော်ဥစ္စာရက်ကွက်ဥထွေးမှုဥတွေနဲ့ပတ်သက်လို့ကျွန်တော်ပြင်တာဥထွေးကြီးလောက်ပါမှာဗျာရက်ကွက်ဥထွေးမှုဆိုအနည်းဆုံးဒီဟာပြီးသူတိုင်းရွေးချယ်ခွင့်ရအောင်ဆိုပြီးကျွန်တော်တင်တော်လေဟိုပြည်ရဲရဲ့လက်မခံလို့ဆိုတော့တန်တဲ့လွတ်တော်ကိုယ်စားလေးလက်မခံတော့ဘူးပေါ့ဗျာအဲ့တော့ဘာမှမရှိတဲ့လွတ်တော်ကိုယ်စားလေးများလည်းအစိုးရမကြိုက်တဲ့သိမလို့ရှင်ညာဘူးဗျာအဲ့ဒါလည်းခင်ကြပါဘူးအဲ့တော့လွတ်တော်ကအစိုးရထိန်းချုပ်တဲ့ဟလာဒီအစိုးရနဲ့လည်းလေးစားညီဖို့ပဲအဲ့လိုပဲကြိုးစားနေတာဟုတ်ဒါကကျွန်တော်တို့လွတ်တော်တိုင်းလက်ပြည်နဲ့လွတ်တော်ကပိုးဆိုးသေးတယ်ဟိုလူတွေကညှိုးသိမ်းပြောသလိုပေါ့နော်ချင်းချင်းကမများပါဘူးဒါပေမဲ့အဲ့ဒါထုတ်ရတာဟုတ်ကျက်ကြောင်းတွေဆိုတော့ဘာမှလုံးရလုံးမရှိဖြစ်နေတာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့အခုကျွန်တော်ပြီးခဲ့တဲ့2024ခုနှစ်ကုံဆုံးသွားတဲ့အချိန်မှာအတန်းပြေမှာပြည်သူလူထုကရောစားဖို့နေရေးတိုးတက်လာသလားစားဖို့နေရေးပြည်လဲမှုရလာပြီလားစည်ရဲမှုပပျောက်ရေးဆိုတဲ့အစီအစဉ်တွေကရောဘလောက်အတိုင်းအတာထိအောင်အောင်မြင်နေတယ်လဲဆိုတာလည်းပဲဆက်ပြီးတော့ပြောစီချင်ပါတယ်ဦးစမ်းမောင်ပြောပါဦးဟုတ်ကဲ
့တော့အဲ့ဒီစားဖို့နေရေးပြောမယ်ဆိုလို့ရှိရင်တော့ကုန်စည်နှုန်းပေါ့နော် inflation inflation ပြောမယ်ကျွန်တော်တို့ကတော့ဒီမြန်မာငွေရဲ့တန်ဖိုးကအခုကျသွားတယ်နော်ဒီတော့ဒေါ်လာတန်ဖိုးကကျွန်တော်တို့တစ်ထောင်နဲ့အစိတ်30 40ဒီလိုပေါင်းချင်မှရှိနေဒေါ်လာနဲ့ဝယ်ရတဲ့ပစ္စည်းတွေအားလုံးဟာဈေးတက်တယ်နောက်ဒီမှာကစွဲကအစားကုနာဆန်အစားနော်ဈေးတက်တယ်ဈေးတက်တဲ့အခါကျတော့ပြည်သူလူထုမှာတော်တော်ကြီးကိုကျွန်တော်တို့ဒုက္ခရောက်တယ်အဲ့တော့နိုင်ငံခြားလာတဲ့ပစ္စည်းမှန်များအကုန်လုံးကျွန်တော်တို့ဈေးတက်ကုန်တယ်အဲ့တော့ဒီဥစ္စာကအစိုးရလည်းအခုလာမဲ့ဒီ၄လပိုင်း၅လပိုင်းဆိုလို့ရှိလို့ရှိရင်ဝန်ထမ်းတွေကိုတက်တာချောင်ကြည့်အောင်ဆိုပြီးတော့လက်ကတိုးပြီးပဲပြောတယ်လာကဒူပိတာနဲ့ကျွန်တော်တို့ကမလုံတော့ဘူး။နောက်ကကိုရင်းတို့ကတက်လာတဲ့ခါကျတော့မကမီဘူးပေါ့။သွတ်တော်ကိုလည်းဒီကတော့တိုးတာဦး၃နေရနေပြီးတော့ကျွန်တော်တို့ဒီ၁၀သိန်းဆိုတဲ့ခါကျတော့အစပေါင်းကျွန်တော်တို့300ရာခိုင်နှုန်းတော့ကျွန်တော်တို့တိုးသွားတယ်။နောက်တစ်ခုကနေ့စဉ်မှာလည်းကျွန်တော်တို့1000နေ2000ပေါ့လေ 100% တိုးတယ်ဆိုတဲ့ခါကျတော့သွတ်တော်ကိုလည်းဒီကတော့ဒါအစင်ပြေတာပေါ့။အဲ့တော့အများပြည်သူကခုနကအစိုးရဝန်ထမ်းတွေကလည်းကျွန်တော်တို့အခြေအနေမကောင်းဘူး။ပကောင်းကကြတော့ခုနကလွတ်တော်ကလည်းရန်ကုန်တိုင်းလွတ်တော်ဆိုခုနကဒေါ်ညိုသိန်းပြောသားလားမသိဘူးကျွန်တော်တို့ဒီနေ့မှာဥစားမှာ86ပဲရှိသေးတယ်86ရဲ့ပဲလွတ်တော်ခေါ်တာရှိတယ်အဲ့တော့ဥကကပြည်သူလူထုကတော့ပြောလို့ဆိုလို့ဘာမှလည်းမရဘူးဟာလားခုနကလေသမားလည်းဒုက္ခဖြစ်တယ်နော်အလုပ်သမားလည်းဥရတိအနည်းဆုံးအခကြေးငွေမထွက်သေးဘူးဒီအနည်းဆုံးအခကြေးငွေမထက်တဲ့တဲ့အဲ့ဒါနဲ့ကျွန်တော်တို့တန်းလိုက်ညရမယ်ကျွန်တော်အလုပ်သမားတွေအားလုံးကလည်းအကုန်လုံးဥစားဖြစ်နေတယ်အဲ့တော့အလုပ်ကိုင်းနဲ့ပတ်သက်လို့ကလည်းအခုကျွန်တော်တို့ဒီခွင့်ရနဲ့ပြည့်ရဲ့ဥပဒေတွေရှိတယ်ဒီကျွန်တော်တို့အဲဒီလောက်ကလာစားတွေရှိတယ်ဒါနဲ့ပတ်သက်လို့ကအလုပ်သမားတွေမှလည်းဘာမှထိထိရောက်ခံစားဝင်မရှိဘူးအလုပ်သမားဥပဒေစစ်ဆေးရေးရုံးဆိုတာလည်းအကောင့်တရအခုတော့ကဒီနာမည်ပဲရှိတယ်ကျွန်တော်ဆိုလိုတာကဘာလဲဆိုတော့ကတော့အလုပ်သမားရောလယ်သမားရောပြည်သူတွေရောဟာအခုကျွန်တော်တို့2014မှာတော်တော်လေးကျွန်တော်ဒုက္ခဖြစ်တယ်ဒုက္ခဖြစ်တော့အဲ့တော့2015မှာလည်းရေကောက်ပွဲချိန်နေရတယ်ဘာမှမပြောဘူးခုနကကတော့စုကဘာပြောသားလဲဆိုတော့ကတော့ကျမတို့မဆုံးဖြတ်သေးပါဘူးပေါ့မဆုံးဖြတ်သေးဘူးဆိုတော့ဥညာဝန်ကပြန်ရှင်းတယ်။အစိုးရကနေတော့ဘယ်နည်းဘယ်မှာခုနကဒါဟိုဒီရုပ်ောက်ပွဲကျင်းပါမစားဟိုမကြီးညာသေးလို့ပါကျွန်တော်ပြောတယ်။ပြောတဲ့အခါကျတော့စကားတွေကကျွန်တော်တို့အမျိုးမျိုးဒါကျွန်တော်တို့အသေးပဲကောက်လို့ရတာ။အသေးပဲကောက်လို့ရတဲ့အခါလာမဲ့2015အချိန်ကြီးရလဲကျွန်တော်တို့ခုနကဒီရုပ်ောက်ပွဲကော်မရှင်ဥက္ကဋ္ဌကိုယ်တိုင်ကနေပြီးတော့နော်တိုင်းပြည်မတည်ငြိမ်မေးချမ်းလို့စစ်တပ်ကအာဏာသိမ်းရမယ်ဆိုပြီးထုတ်ပြောသွားတယ်။သူပြောတဲ့အခါကျတော့သူကိုယ်တိုင်ကဒိုင်လူကြီးလောက်ရမယ်ပုံကိုဒိုင်လူကြီးပုံလောက်ရမယ်ပုံကိုကကျွန်တော်တို့ကတော့ဟာလာလွတ်တော်ဒီမှာစစ်တပ်25ရင်းလို့ထားတာအာဏာပြန်မသိမှုဖြစ်တယ်ပါညာဆိုတော့ပြောရတယ်ပြောရတဲ့ကသူအပြောစင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့လူတွေအများကြီးကျွန်တော်တို့ကလာမဲ့ရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့အများကြီးတန်တရားရှိသွားပြီကျွန်တော်တို့အဲ့တော့ဒါရီယာဘယ်လိုကျွတ်ရမယ်ဆိုတာကကျွန်တော်တို့ဘယ်လိုမှခံမလို့မရအောင်အဲ့တော့ရ 然后这个江南里他们那里破地的给他洗的，那破地的给他我只能够让我那个他们那里比较让我都那只能够生命末的一年就比较只能漏的，漏的个家在破有洗的，破有洗个家江南里嘛那全国上只能漏的都破皮的，然后只能阿米阿了五年话。
都是我没的，把高粱来了没的，都是啊，该新路高粱这边，这边都比较不怎么比较难。OK，我啊，今年啊，六七年了。高粱，高粱，我今年六年初比较不低价，没去六七年。OK，OK，高粱比，哎，那今年前年那边我比你吧，那个，哎，那，你讲就，你那乌泡面哦，表示下是哪里？哎，你讲那表示不，那比都六六月三五年一节，你把人家啥子片，哎，那里的不嘛，那里东的表示不好看没？
哦，这个就是说，那个就是说，那个嘛，我估计的话，批准出来个的，没啥的个。哎呀，把奖批了都行，俺那几个，那么就不能，就是说，第三道不三道，因为没有，就是说，这有咱们有奖励的，就是说，多少的吧？今年就是啊，今年就是说，去年啊，咱们有奖励的不？三五年有批准了没有？不嘛，没有有，那啥，这些三五年是那种，没有，没是那种，我嘛，接着都行，一个年没有奖励不？那也就是说，没动来。
我来看一下，就那路啊，没事，人家没事对，哎，来就那路啊，不对，就那路，这个商务做工的最低的了。那他我这些呢，把走路来就那路，印花税交的，他一安的话的，啊，可那种老师都管那啥，说话嘛，别他人家，就那路对的，我说，说话可以别的，不管些的，说话是安的表，可以免的，不管些，那都可啊，印花税交别种的，比如一年两百多块，我们六万的六万些的，印花税交嘛，高的六万些，不，不管别人么多，对。
那个路况那啥的，人家他妈路没压平的不咯？俺那嘞，说话嘞，对的，都不是俺那这里写的，对，比他们路没压了不咯？哎，对，就那路上边因为没嘛嘞，肯定你是那个路那路，路专业路专业那些那没去过，你是那嘞俺那嘞，哎，那叫就那路上边那些嘞，就那路快要人家吧？那不叫嘞，困难多的不咯？哦，就那路啊，因为什么嘛？别人啊，就那天气呢，没得嘛，就晒开哪里刮不乌，就是反正后面家嘞，就那路上边搞乌不咯？
不能够再不过，我主要公交小的，上一个穿比较慢的才动的小的嘞，对啥的呀？哎，你嘛，再个人家跑步啊，我都嘛，都我这一面路拼的了吧？哎，那你就说你有没得什么心里头，我带你来去吧的，不咯？OK，怎么样？OK，就是现在这样的别的，比如说，第一这个万物的马背家那边这个嘛，不过路把文比如说水泥别个家的这家，这地包过来多少个是嘞？五方面的，这样用就心里去，五三毛那个，这都真是叫表表子。OK，OK。
多
大钱包？你得干了吗？大家全人家把子路，苏门岗找来吧，来，怎么样？